ကဲနံပါတ်1ကိစ္စကတော့အရေးမကြီးဘူးဘယ်လိုအရေးမကြီးဘူးလဲဆိုတော့ဒီအင်္ဂါ12ပါးကိုကိစ္စပုံစံနဲ့သူကလေ့လာတာအဲ့တော့အင်္ဂါ12ပါးကိုကိစ္စပုံစံနဲ့လေ့လာတယ်ဆိုတော့ဓမ္မမိတ်ဆွေတို့လက္ခဏာဒီစတုတ်ကတော့လည်းတွေ့ပြီးပြီစာမျက်နှာ14ကိုတစ်ချက်ပြန်ကြည့်ပါစာမျက်နှာ14မှာလေဇယားလေးနဲ့အဝိဇ္ဇာစသီတို့ဤလက္ခဏရတပြစ္စုပဋ္ဌံပဒတ်ထံအဲ့ဒီတော့ကရတကိစ္စဆိုတဲ့အကွက်မှာအဝိဇ္ဇာဆိုရင်တွေးဝေးတယ်သင်္ခါရဆိုရင်အာထုပ်တဲ့အစရှိသည့်ဖြင့်သိခဲ့ပြီးပြီအခုဒီမှာတဖန်ဒါကိုပြန်ရေးတာပါဒါပေမဲ့ဒီမှာရေးတဲ့နေရာမှာတော့သူကအကြောင်းအကျိုးဆက်ဆက်လိုက်တာဖြစ်တဲ့အတွက်အဝိဇ္ဇာကိုပူဇော်ပေးပါအဝိဇ္ဇာသည်သင်္ခါရရူဤထင်ရှားဖြစ်စေခြင်းဟာလေကျေးဇူးပြုတဲ့ဆိုလိုတာအဝိဇ္ဇာရဲ့ကိစ္စကသူ့ကိုယ်ပိုင်ကိစ္စဝိတ္ထုအာယုံတို့မှာတတဝါတို့ကိုတွေ့ဝေတယ်။ဒါပေမဲ့အဝိဇ္ဇာပြစ္ဆယသင်္ခါရအနေနဲ့ပြောရင် तू ကသင်္ခါရတွေကိုထင်ရှားဖြစ်ပေါ်စေဆိုဒီမှာတော့နှစ်ကိစ္စဖြစ်သွားတာပေါ့နော်။အရှိကုနာအရှိကလက္ခဏာတိစတုကမှာလေးလာတုန်းကတော့သူရဲ့အဓိကကိစ္စကိုပဲရေးပေးတယ်အဲ့ဒီ idea သိရင်လုံလောက်တယ်ကဲသင်္ခါရတို့သည်ဒါသည်သင်္ခါရရဲ့သူတကယ်ကိစ္စအနောက်ကဆက်ရေးတာကဝိညာဉ်ကိုဖြစ်စေတာအဲ့ဒါကြောင့်ကျွန်မပေးရလားမြုပ်လိုက်တာဘယ်လိုပူဇော်မလဲဝိညာဉ်ဤထင်ရှားဖြစ်စေခြင်းဟာလေယေရှုပြုတတ်၏တဲ့အဲ့ဒီတိုင်းပဲကျန်တဲ့ဝိညာဉ်ကနေပြီးတော့ဇာတိဟိုဘက်ကသရမရဏအထိယအရှိပိုင်းကိစ္စတွေဟာသူတို့လက္ခဏာရတ္တပြစ္စုပ္ပန်ပဋ္ဌာန်မှာပါတဲ့ကိစ္စကိုရေးပြီးအနောက်ပိုင်းဟာသူ့သက်ဆိုင်ရာအကျိုးတရားတွေကိုထင်ရှားဖြစ်ပေါ်စေတယ်ဆိုတဲ့ပုံစံနဲ့ရေးတယ်မမေးပါဘူးမကြက်နေနဲ့မေးတော့လေဖြီးလိုက်ပေါ့နော်ကဲနံပါတ်3အဲ့ဒါကောင်းတယ်တရားသဘောပါတာပေါ့ကောင်းတယ်ဆိုတာလေအကုန်လုံးကတော့ပါပြီမယ်ခုနလိုဟာတွေကတော့ကျက်စာတွေမဟုတ်လို့ကဲနံပါတ်3တားမြစ်တယ်ဘာတွေကိုများတားမြစ်တယ်လဲတဲ့3ရဲ့1ကိုပူဇော်ပေးပါကဲအဲ့တော့အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာပစ္စယသင်္ခါရလို့ဟောတော်မူချက်သည်တဲ့အဝိဇ္ဇာကြောင့်သာဖြင့်သင်္ခါရဆိုတာဖြစ်တာတချို့သောပုံကိုယ်တွေယူဆထားသလိုဖန်ဆင်းရှင်ရှိတယ်ဆိုတဲ့အယူဝါဒကိုသူကအလိုလိုတားမြစ်လိုက်ပါတယ်တဲ့အဲ့ဒါတော့ကြည့်ရမယ်အဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့စကားဟာဘာကိုတားလဲဆိုရင်ပြုလုပ်ဖန်ဆင်းတတ်တဲ့သူရှိတယ်ဆိုတဲ့မိစ္ဆာအယူကိုတားမြစ်တယ်။ကဲနံပါတ်2သင်္ခါရပစ္စယဝိညာဉ်နံမှာဝိညာဉ်သည်ခုနလည်းပြောပြီးပြီအဲ့ဒီ idea ကိုအမြဲတမ်းမှတ်ထားပါအရာကောင်းအနေနဲ့ဆိုရင်တော့ logi vipassi 32ပါးစလုံးကိုကောက်တော်လဲဖြစ်စဉ်အနေနဲ့ပြောမယ်ဆိုရင်သင်္ခါရပစ္စယဝိညာဉ်နံဆိုတာဝိညာဉ်ကိုဘယ်နေရာလေးကိုပဲကွက်ပြီးကောက်ပါလဲပဋိသင်္ဍေဝိညာဉ်လေးဖြစ်လာတဲ့အခိုက်ကလေးကိုပဲကောက်တာဒါကြောင့်သင်္ခါရကြောင့်ပဲပဋိသင်္ဍေဝိညာဉ်ဆိုတဲ့တတ္တဝါလေးတတ္တဝါဆိုတာကျမတို့ပြညတ်တင်တာလေးဖြစ်တာဒီတရားသဘောကိုမသိဘဲနဲ့အတ္တတလေးဒီဟိုဘဝဟောင်းကနေဒီဘဝသစ်ကိုပြောင်းလာတယ်ဆိုတော့မိစ္ဆာအယူကိုတားမြစ်ပါတယ်တဲ့ကဲနံပါတ်3ကနတိညာကိုတားမြည်ဤဝိညာဉ်ဟူသောအကြောင်းကြောင့်နာယုတ်ဖြစ်သည်ဆိုတာကဝိညာဏပစ္စယနာမရူပံအဲ့ဒီမှာဝိညာဉ်သည်ခန္ဓာဖွဲ့ရင်ဝိညာဉ်နဲ့ခန္ဓာဒါကြောင့်မလို့ဝိညာဉ်ဆိုတဲ့အပေါ်မှာဝိညာဉ်နဲ့ခန္ဓာလို့တို့ပေးပါနာယုတ်ဖြစ်သည်ဆိုတဲ့နေရာမှာနာယဘယ်တရားတွေကိုကောက်တယ်လဲစေတသိက်တွေကိုကောက်တာဖြစ်တဲ့အတွက်ကြောင့်စေတသိက်ခန္ဓာတွေကဘာတွေလဲဝေဒနာခန္ဓာ၊သင်ညေခန္ဓာ၊သင်္ခါရခန္ဓာအဲ့တော့နာမ်ဆိုတဲ့ဟာလေးကိုကိုယ့်ဘာကိုအမှတ်သားလေးတစ်ခုခုလုပ်ပြီးအဲ့ဒီနာမ်ဆိုတာခန္ဓာအနေနဲ့ lue lue yue yin no se te te nang khan na tong ba a pye song ye chin yin no vedana khan na tin nye khan na tin kha re khan na lo tu tha ba yau ya rupe khan da so ro a ra vinyana pisiya nama rupan so de pali ro wa khan na nga ba wo khwe pya lai de a ra jama ro wa di ya tha de khan na nga ba yi yo be တခုတည်းတယောက်တည်းလို့တလုံးတစ်ခဲအနေနဲ့ထင်နေတာအဲ့ဒါဘာတင်ညာလဲကနာတင်ညာအခုဝိညာဏပစ္စယနာမရူပံလို့ခွဲထုတ်ပလိုက်တဲ့ကအကြောင်းဘက်မှာခန္ဓာကတစ်ပါးအကျိုးဘက်မှာခန္ဓာက၄ပါးအဲ့ဒီလို့ခွဲဟောလိုက်တာကိုမြင်ခြင်းအဖြစ်တခုတည်းလို့ထင်နေတဲ့ကနာတင်ညာကိုတားပြီးဖြစ်သွားပါတယ်တဲ့ကဲနံပါတ်၄အဲ့တော့နံယုတ်ဟူသောအကြောင်းကြောင့်သလယရဏဖြစ်သည်ဤသို့အစရှိသောဆိုအစရှိသောလေးကိုတိတ်လို့ပါသူကဟိုဇာတိပစ္စယသရမရဏအထီကိုတဝဲကြတယ်ရေးလိုက်တာဟိုအပေါ်ကတိနှစ်သုံးတော့တခုစီနော်တိကအဝိဇ္ဇာပစ္စယသင်္ခါရနှစ်ကသင်္ခါရပစ္စယဝိညာဏံသုံးကဝိညာဏပစ္စယနာမရူပံအခုသူကနာမရူပပစ္စယသလယရဏနေဟိုဇာတိပစ္စယသရမရဏကဲအဲ့ဒါကိုဗမာလူရေးတော့ခွဲရအောင်အမှန်တော့နံယုတ်ကြောင့်သလယတနာဖြစ်တာသလယတနာဆိုတာလွယ်လွယ်ပဲမှတ်ရင်တော့အတွင်းအာယတနာဒါကြောင့်သူကဘယ်လိုရေးလဲအတ္တသည်တဲ့မြင်တတ်ကြားတတ်နံတတ်စားတတ်ထိတတ်သိတတ်မြင်ဆောင်ဖြတ်ဘယ်နှချက်လဲ6ချက်အဲ့ဒါဘာအာယတနာလဲအဲဒီသလယတနာအဲ့တော့ဆိုလိုချင်တာနာမရူပပစ္စယသလယတနာဆိုတာဘာဟုတ်တာလဲဆိုရင်အတ္တသည်မြင်တတ်တယ်ကြားတတ်တယ်နံတတ်တယ်စားတတ်တယ်ထိတတ်တယ်သိတတ်တယ်ဆိုတဲ့မိစ္ဆာယူကိုတားပလိုက်ပြီဆက်ပြီးပူဇော်ရင်ပါဠိလိုဟာသလယတနာပစ္စယဖတ်တော်အဲ့ဒါကိုသူကအတ္တသည်နဲ့ပဲဆက်ရေးတယ်ဘယ်လိုရေးထားလဲတွေ့ထီတတ်ဤအဲ့ဆိုလိုချင်တာအတ္တသည်မသလယတနာပစ္စယဖတ်တော်ဆိုတဲ့စကားဘာဟုတ်တာမလဲအတ္တလေးဟာတွေးထိတတ်တယ်ဆိုတော့မိစ္ဆာယူကိုတားပါတယ်အတွေးထိတတ်သည့်ပြီးရင်လည်းမြင်းဆောင်ဖြတ်သူ့အပေါ်မှာဖတ်တာလို့တို့ပေါ့ခံစားတတ်ဤဟာကဲပါဠိလိုဆက်ဆက်ပြီးပြောဘယ်လိုပြောမလဲဖတ်တာပြည့်စရာဝေဒနာဟူသောစကားသည်အတ္တသည်ခံစားတတ်ဤဟူသောမိစ္ဆာအယူကိုအမြင်ကိုတားမြည်ဤအကျန်တာလွယ်ပြီထို့နည်း၎င်းပဲကိုယ့်ဘာကိုဖော်တော့ဝေဒနာပြည့်စေရာတဏှာဟူသောစကားသည်အတ္တသည်စာလောင်တတ်မဲ့တတ်ဤဟူအစမရှိနဲ့လေတခုတည်းရေးနာဟူသောမိစ္ဆာအမြင်ကိုဓာမီဤအဲ့တော့စာလောင်တတ်မိတတ်ဤပေါ်မှာဘာရေးပါမလဲတဏှာအဲ့ဒီလိုပဲဆွဲလန်းတာအဲအဲ့လိုဆိုပဲလို့တဏှာပြည့်စရာဥပါဒံဟူသောစကားသည်အတ္တသည်ဆွဲလန်းတတ်၏ဟူသောမိစ္ဆာအမြင်ကိုတားမြင်၏ပြည့်စေတတ်၏ဖြစ်တတ်၏ပြည့်စေတတ်၏ဟာပြည့်စေတတ်၏ဟာကမ္မဘဝဖြစ်တတ်၏ဟာဥပပတိဘဝအဲ့ဒီနှစ်ခုစလုံးအားမှာဘဝနဲ့ဆိုင်တာဘဝဆိုတာဖြစ်တာတစ်လုံးနဲ့မှန်မယ်လေဖြစ်စေရင်ကမ္မဘဝအဲ့ဒီကမ္မဘဝကြောင့်ဖြစ်ပေါ်လာတာစီဥပတ္တိဘဝဒါကြောင့်မလို့ဖြစ်စေတတ်ဤနဲ့ဖြစ်တတ်ဤဟာဘာပဲกว่าတာလဲအေးစေတစ်လုံးပဲกว่าတာအဓိပ္ပာယ်အများကြီးกว่าတယ်เนาะဓမ္မမိတ်ဆွေတို့ကဲအဲ့တော့မှဖြစ်စေတတ်ဤပေါ်မှာကမ္မဘဝဖြစ်တတ်ဤပေါ်မှာကမ္မဘဝသူတို့နှစ်ခုစလုံးတစ်လုံးနဲ့ရင်းရင်เนาะဘဝအဲ့ဒါကြတော့ဘယ်လိုပြောမလဲဥပါဒနာပြည့်စည်ရာဘဝဟူသောစကားသည်အတ္တသည်ဖြစ်စေတတ်ဤဖြစ်တတ်ဤဟူသောမိစ္ဆာအမြင်ကိုတားမြစ်ဤပြီးတော့မှအဲ့ဒီ ဖြစ်တဲ့ဤအောင်မှာဘာထက်ရေးမလဲဆိုခုနဥပပတ္တိဘဝရေးပြီးပြီเนาะဒါဘဝအတော့နှုတ်ဇာတိပေါ့เนาะဖြစ်တဲ့ဤရဇာတိဟိုဘက်ကရင့်တဲ့ဥဒတ်ဤရဇရာသေတဲ့ပြတ်တဲ့ဤရအဲအရာဝါးဇာတိပစ္စယဇရာမရဏဟူသောစကားသည်အတ္တသည်ဖြစ်တတ်၏အတ္တသည်ရင်တတ်ဥတတ်၏အတ္တသည်သေတတ်ပြတ်တတ်၏ဟူသောမိစ္ဆာအမြင်ကိုတားမြစ်၏ကဲရပါပြီကဲနောက်ကောင်းစဉ်ကဥပမာတဲ့အဲ့ဒီဥပမာကအောက်မှာကြည့်လိုက်ရင်သူကန်းဥပမာဆိုတာလေးကိုအယောင်ချဲမယ်ကဲဖတ်ကြည့်ရအဝိဇ္ဇာသည်လိုရင်းပြောရင်အဝိဇ္ဇာတီကိုတားဘာနဲ့တူလဲအဲဒါတင့်နဲ့သုံးလေးတက်ထားလိုက်ပါလားအဲ့ဒီ dash အရှိမှတစ်ပေါ့အဝိဇ္ဇာဘာဖြစ်လို့သူကန်းနဲ့တူလဲဒီမှာတော့ तू ကစာလို့ရေးတာပေါ့သဘောတရားဆိုတာယုတ်တရားနံတရားပေါ့เนาะယုတ်တရားနံတရားတွေကိုသိဖို့ဆိုရင်သူတို့ရဲ့လက္ခဏာတွေကိုသိရမယ်လေလက္ခဏာကလည်းနှစ်အုပ်စုရှိတယ်လေသဘာဝလက္ခဏာနဲ့သာမညာလက္ခဏာဘာလဲအဲ့ဒါသဘာဝလက္ခဏာဆိုတာနောက်တစ်လုံးနဲ့သုံးตามัญญะลักษณะตามัญญะลักษณะဆိုอนิจจทุกข์อนัตตะเบยยุบเบဖြစ်ဖြစ်เบนามเบဖြစ်ဖြစ်อนิจจทุกข์อนัตตะရှိတယ်ตะนี้ပြောရင်ဒါยุบတိုင်းนานတိုင်းเนี่ยสั่นน่ะหมดโตตามัญญะลักษณะล้วนๆမှတ်ยินอเมียสั่นลักษณะบ่ဟုတ်တယ်มะล่ะเออตบาวะลักษณะเอ้บ่โกบายโกบายဆိုตู้ตะคู่เด้เบဥมาอวิชชาဆိုยินตุลักษณะရှိတယ်อลุไม่ย่ายนองมาคุณน่ะสามญณายุบไล่တယ်บลาล่ะ14ลิสามญณา14อ่ะเสยามาရှိတယ်มาเอลักษณะเปลี่ยนตาหลั่นជីไล่တော့ลักษณะรัตตปิสุปะละปะฏะฐานไอ้อะไรอ่ะตบะวะลักษณะตามัญญะลักษณะဆိုတာอนิจจทุกข์อนัตตะเออ तू อ่ะอวิชชาဆိုတာတဲ့เลื่อยๆပြင်ยุบหนั่นนูရဲ့ลักษณะကိုမမြင်အောင်ဖုံးထားတာတနည်းပြောရင်မမြင်တာမမြင်လို့သူကန်းနဲ့တူတယ်အခု तू ကစာလို့ခန့်ခန့်ရေးတော့သဘောတရားတွေသဘာဝလက္ခဏာသာမညာလက္ခဏာတို့အလိုအပ်ဖြစ်မမြင်ခြင်းဆိုတော့ခဲ့နေတယ်အဲ့ဒီကြဲ့မနေနဲ့လေကိုနားလည်တယ်လို့ရေးပေါ့ယုံနံတရားတို့ရဲ့လက္ခဏာကိုမမြင်ခြင်းကြောင့်သူကန်းနဲ့တူသည်ကဲကျန်တာတွေကတော့လွယ်ပြီအဝိဇ္ဇာကလေးလို့သူကန်းကခြေချော်တာကဘာနဲ့တူလဲဆိုတော့အဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရသူကံခြေချော်တာဒါတွေမေးတယ်เนาะ special ချက်ထားပါသင်္ခါရကြောင့်ဖြစ်တဲ့ဝိညာဉ်ကအဲ့ဒီခြေချော်သွားတဲ့သူကံရဲ့လဲကြတာဝိညာဉ်ကြောင့်ဖြစ်တဲ့နာယုတ်ကလဲကြတဲ့သူကံကအနာဖြစ်လာတာ ਨੇ တူတယ်နောက်တစ်ခုကနာယုတ်ကြောင့်ဖြစ်တဲ့သလာယတနာဆိုတာအာယမကနေဟိုပြည်တွေပါတွေတဲလာပြီပေါ့နော်သွေးပုတ်ပြည်စုအဖူလုံးဖြစ်တာ ਨੇ တူတယ်သာလာယတနာကြောင့်ဖြစ်တဲ့ဖတ်တာကအဲ့ဒီအဖူလုံးကြီးကိုသွားပြီးထိခိုက်လိုက်တာ ਨੇ တူတယ်အဲ့တော့ဖတ်တာပြည့်စရာဝေဒနာကတော့အဲ့ဒီထိခိုက်မိခြင်းကြောင့်ဆင်းရဲဆိုတာနာဝါးတာ ਨੇ တူတယ်ဝေဒနာကြောင့်ဖြစ်တဲ့တဏှာဆိုတာအဲ့ဒီကုဏနာသွားတာကိုကုကျင်နဲ့ကူကျင်တဲ့စိတ်ပေါ့ဒါပါပဲเนาะပယ်ဖြောက်ရန်လူလားတောက်တန့်ခြင်းဆိုတာကူကျင်တဲ့စိတ်ဖြစ်ပေါ်လာတာ ਨੇ တူတယ်တဏှာပစ္စယဥပါဒံအဲ့ဒီယောဂါကိုကူကျင်တဲ့အတွေ့အကြောင်းလွယ်လွယ်ပြောရင်တော့စွဲယူတာ ਨੇ ပဲယူလိုက် तू ကူကျင်တယ်ဆိုတော့ဆေးတစ်ခုတော့ तू ယူပြီဒါပေမဲ့အဲ့ဒီဆေးကြီးကဘာဆေးဖြစ်နေအဲမသိလျော်တဲ့ဆေးကြီးကိုစွဲယူခြင်း ਨੇ တူတယ်တဲ့ဥပါဒံကြောင့်ဖြစ်တဲ့ဘဝဆိုတာအဲ့ဒီစွဲယူတဲ့မသိလျော်တဲ့ဆေးကိုလိန်နာနဲ့တူတယ်ဘဝကြောင့်ဖြစ်တဲ့ဇာတိကမသိသောဆေးကိုလိန်ခြင်းကြောင့်အိုင်းအမာဤဖောက်ပြန်ခြင်းနဲ့တူတယ်ဇာတိကြောင့်ဖြစ်တဲ့ဇရာမရဏအိုင်းမာဖောက်ပြန်ခြင်းကြောင့်အိုင်းမာပောက်ကွဲခြင်းနဲ့တူတယ်ဆိုအဲ့အစင်တွေမှန်အောင်သာကြက်ပြီးတော့အမျိုးမျိုးမေးတယ်အပေါ်၅ခုပဲမေးရင်မေးတယ်တစ်နှစ်မြာအဲ့ဒီ၁၂ခုစလုံးမေးတယ်တစ်ခုလေးလွဲသွားရင်အဲ့ဒါဘာဘာမှမသိတော့ဘူးเนาะကထားလိုက်ပါတော့အဲ့ဒါအောက်ကစာလေးကိုပူဇော်ရအောင်ဤဥပမာသည်ဧကာဒိဋ္ဌာနညီမြခြင်းသူကန်းတယောက်တူသောကျက်စရာလုံးဝမလိုပါဘူးသိအောင်ပဲရေးတာပါဆိုလိုချင်တာပါဠိစကားလုံးလည်းမလိုပါဘူးဒီဥပမာမှာတဲ့ तू ကသူကန်းတယောက်แท้ကိုပဲမူတည်ပြီးတော့ အဲ့ဒီသူကန်းကနေစပြီးချော်လဲတယ်ချော်လဲလို့အနာဖြစ်တယ်ဟာဒီနဲ့ရေးသွားတာဒီအဝိဇ္ဇာပစ္စယသင်္ခါရကနေဇာတိပစ္စယဆရာမရဏအထိပြီးသွားတယ်တဲ့အောက်ကဟာလေးပူဆော်မယ်နာနာဒိဋ္ဌာနာအဲ့တော့ဒီစာကလည်းကြက်စရာမလို့သူကနှိုင်းရှင်ပြီးရေးတာခုနကတော့ကျမတို့လေးလာခဲ့တဲ့ဥပမာကသူကန်းတယောက်ဆိုတဲ့ဥပမာတစ်မျိုးတည်းဟိုပဲဆက်ပြီးရှင်းတာတဲ့အခုဟိုဘက်စာမျက်နှာမှာဆက်ပြမှာကြတော့ခေါင်းစဉ်တစ်ခုကိုဥပမာတစ်ခုဆိုလိုတာအဝိဇ္ဇာပစ္စယသင်္ခါရဆိုဥပမာတစ်ခုသင်္ခါရပစ္စယဝိညာဏံဆိုဥပမာတစ်ခုအဲ့ဒီလိုရှင်းသွားတာပါတဲ့အဲ့တော့အဲ့ဒီမှာလည်းဘယ်နှခုရှိလဲဆိုတော့ထုံးစံအတိုင်းစံတစ်ခုအရင်တော့ကတော့အရှိရသူကန်းဥပမာပဲမေးလေရှိတယ်ဒီအနောက်ကဟာတွေဆိုရင်ကြက်တောင်မကြက်ခိုင်းဘူးတေချာလည်းမသိဘူးအခုနောက်ပိုင်းတော့ဒီအနောက်ကဟာကိုလည်းသူတို့နည်းနည်းလေးတစ်နှစ်နှစ်နှစ်လောက်မေးလာပြီဆိုတော့စာအကုန်ဖြည့်ကျင်တဲ့လူဆိုရင်တော့နည်းနည်းတော့ကြည်ထားရမယ်မကြက်နိုင်အောင်နည်းနည်းဖြည့်တတ်အောင်တော့လုပ်ရမယ်ကဲနံပါတ်၁ပူဆိုကြည့်ရအောင်အဲ့တော့အဝိဇ္ဇာကဘာနဲ့တူလဲတိမ်တလားအဝိဇ္ဇာကဘသူ့ကိုဖုံးထားတာဘသူ့ကိုလွှမ်းမိုးထားတာလဲဒီမှာဒီရဟာရဆိုရင်တတ္တဝါကိုလွှမ်းမိုးထားတယ်အဲ့ဒီလိုပဲတိမ်တလားဘာကိုလွှမ်းမိုးလဲမျက်စိကိုအဲ့ဒီလိုတော့နှိုင်းရှင်ကြရမယ်တိမ်တလားမျက်စိကိုလွှမ်းမိုးတယ်လို့ပဲအဝိဇ္ဇာဒီတတ္တဝါတို့ကိုလွှမ်းမိုးတယ်ဘယ်လိုလွှမ်းမိုးလဲဆိုမှအမှန်ကိုမသိမှားယွင်းစွာသိခြင်းဆိုလိုချင်တာဒီနေရာမှာအဝိဇ္ဇာဆိုကတသက်လုံးရှစ်ဌာနမှာဖုံးတယ်ဆိုရှစ်ဌာနဖုံးတယ်လို့သွားဖြည့်လို့တော့မရဘူးเนาะအဲ့ဒါမျိုးလေးတော့ရှိတယ်ကဲနံပါတ်2ဒီဥပမာနည်းနည်းစတာလို့မေးမယ်ဆိုတော့မေးလို့ရတယ်။ဘာလို့ဆိုတော့ခက်လို့ဟိုအပေါ်ကတင်ရတော့လွယ်တော့မမေးဘူးပေါ့။ပိုးရင်ကိုလှုပ်တတ်တဲ့ပိုးကောင်ဒီအဲ့သူလှုပ်လိုက်တဲ့ပိုးရင်အစိပ်ပိုင်းရပဲသူ့ကိုပြန်ပြီးတော့ရစ်ပတ်တယ်လို့ပဲတဲ့။အဲ့ဒီလိုပဲအဝိဇ္ဇာဖုံးကွယ်ထားတဲ့မတိမလိမ္မာတဲ့သူဒီတဖန်ဘဝသစ်ကိုဖြစ်စေတတ်တဲ့သင်္ခါရလိုဖြင့်မိမိကိုယ်ကိုရစ်ပတ်ပါတယ်တဲ့။အဲ့တော့ပြောမယ်ဆိုရင်အပေါ်ကနံပါတ်၁ကအဝိဇ္ဇာတစ်ခုတည်းကိုပဲသူရှင်းနေတာအဝိဇ္ဇာပစ္စယသင်္ခါရကိုသူရှင်းနေတာတော့မဟုတ်ဘူးเนาะဘာလို့အဝိဇ္ဇာတစ်ခုတည်းကိုသူရှင်းနေအခုဒီနံပါတ်၂ကမှဘာကိုရှင်းတာလဲအဝိဇ္ဇာပစ္စယသင်္ခါရမှာလဲအဓိကသင်္ခါရကိုပဲရှင်းနေတာသင်္ခါရဆိုတာကိုယ်အလုတ်လုတ်လိုက်တာလေเนาะအလုတ်လုတ်လိုက်တဲ့အတွက်ကြောင့်အဲ့ဒီအလုတ်ကဒီတိုင်းမနေဘူးအချိန်တန်အကျိုးပေးရင်ဘဝတွေပြန်ပြီးတော့ရမယ်အဲ့ဒီလိုပဲပိုးရင်ရတယ်သူ့ဘက်သူပိုးရင်လေးလုံရင်လုံရင်လေအဲ့ဒီပိုးရင်ရပဲသူ့ကိုပြန်ပြီးတော့ရစ်ပတ်သွားတယ်လို့ပဲတဲ့အခုလေအဝိဇ္ဇာဖလွှမ်းမိုးတဲ့မတိမလိမ္မာတဲ့သူဟာဘဝသစ်ကိုဖြစ်စေတတ်တဲ့သင်္ခါရလိုဖြစ်မိမိကိုယ်ကိုရစ်ပတ်တယ်တဲ့နံပါတ်3နဲ့စတာလို့ပါပူဇော်ပေးပါဒီဥပမာသဘောကမမရှိလို့သိမှာပါအကယ်၍အဖေကဘယင်ကအရင်သေးသွားတယ်မင်းသားကငယ်သေးတယ်ဆိုရင် तू ကအချိန်တိုင်မင်းတော့ဖြစ်မယ်လေဒါပေမဲ့သိငယ်သေးတော့ तू မင်းအလုပ်လည်းလုပ်လို့မရသေးတော့မူကြီးမကြီးတို့ကပဲစောင့်ရှောက်ထားတာအချိန်တန်တော့မှအရွယ်ရောက်တော့မှ तू မင်းဖြစ်သွားတယ်လို့အဲ့ဒီလိုပဲတဲ့သင်္ခါရတို့ကတင်းစီထောက်ပံ့နေဆိုလိုချင်တာသင်္ခါရပစ္စယဝိညာဉ်သည်အဲ့ဒီဝိညာဉ်ဆိုတာ तू သက်ဆိုင်ရာဘုံဘဝတွေမှာတီယာကိုရတယ်ဟိုကကုနာမင်းစည်းစိမ်မှာတီယာရတယ်လို့ပဲအဲ့ဒီလိုရေးတာပါနောက်တစ်ခါနံပါတ်4ရနံပါတ်4ရတစ်နှစ်မနှစ်ကမေးွာလားမသိဘူးမနှစ်ကလားတစ်နှစ်ကလားမေးတယ်မနှစ်ကတစ်နှစ်က2006လေနံပါတ်4ပေးမှာ2006လို့တို့ပေးပါပူဇော်ပေးပါ အဲ့တော့2006ကမေးတယ်ဆိုပြန်မေးဖို့ chance တော့နည်းတယ်။ဘာဆိုတခြားမေးစရာတွေအများကြီးရှိသေးတယ်။သူဆိုလိုတဲ့သဘောကတော့မျက်လက်ဆရာဆိုတာမျက်လက်အမှုတွေကိုလုပ်ပြသလိုပဲတဲ့။ဒီဝိညာဉ်ဆိုတာပဋိသင်္ဍေအာယုံကိုအာယုံပြုတ်ပြီးတော့အဲ့ပဋိသင်္ဍေခဏမှာပဲဒီနာယုတ်ကိုဖြစ်စေတဲ့နေရာမှာပုံစံမျိုးမျိုးဖြစ်စေတာကိုဆိုလိုတာပါနော်။ကဲနံပါတ်5ဒါလည်းကြက်ရကြက်မယ်ဆိုကိုယ့်ဘောက်ကိုပဲကြက်ရမှာပါပဲเนาะမြေကောင်းနေလို့ရှင်အဲ့တော်ဘုတ်ကကြီးွားသလိုပဲနံယုတ်မှာတည်ပြီးတော့သာလာယတနာကလည်းကြီးွားစီပင်တာတဲ့နံပါတ်6ဒါလေးလည်းစတားလုပ်ထားပါအတွင်းအာယတနာနဲ့အပြင်အာယတနာနဲ့တိုက်လို့ဖတ်တာဖြစ်တာဥပမာရူပါယုံနဲ့သက္ခုပတာရတိုက်တယ်ဆိုရူပါယုံကအပြင်အာယတနာသက္ခုပတာရကအတွင်းအာယတနာအဲ့ဒါကိုပဲသူကအတွင်းအပြင်အာယတနာတို့အချင်းချင်းထိပါတိုက်ခိုက်ခြင်းကြောင့်ဖတ်တာဖြစ်တာဥပမာဘာနဲ့တူလဲဆိုရင်တဲ့နော်ပုတ်ခုံရဲ့ပုတ်တန်ရဲ့အဲ့ဒီအချင်းချင်းပုတ်တိုက်တဲ့အတွေ့အကြောင်းမီးဆိုတာဖြစ်ပေါ်လာသလိုပါပဲတဲ့အောက်ကဟာတွေကတော့ကြည်လိုက်လို့ရှိရင်နံပါတ်9ကမီးပြင်တွေ့ထိတဲ့သူကပူလောင်ခြင်းဖြစ်သလိုပဲဖတ်တာနဲ့တွေ့ထိရင်ဝေဒနာနံပါတ်8ကစားငတ်ရင်ကိုတောက်တဲ့သူကရင်ငတ်ခြင်းတိုးပွားသလိုပဲဝေဒနာကိုခံစားရင်တဏှာတိတ်မေးခွဲမလှပါဘူးနံပါတ်9ကရင်ငတ်တဲ့သူကတောက်ရည်မှာမျောလင်းတောင်းတခြင်းကိုပြုသလိုပဲထိုးထိုးအာယုန်နေမှာဆံငတ်တဲ့သူကလည်းထိုးထိုးအာယုန်တို့ကိုရနိုင်တဲ့ဘဝတို့မှာလိုချင်တောင်းတမှုဖြစ်တယ်။အဲဒီလိုလိုချင်တောင်းတမှုဖြစ်တာကိုပဲဘာလို့ခေါ်လဲ။ဥပါဒံဆွဲလန်းတယ်လို့ခေါ်တယ်။နံပါတ်10ကအစာကိုတတ်မဲ့တဲ့ကြောင့်ငါဟာငမားချိတ်ကိုဟတ်တယ်လို့ပဲဆွဲလန်းမှုဥပါဒံဖြင့်ဘဝကိုဆွဲတယ်။17ကမျိုးစိရှိနေအညောင်းပေါက်တယ်လို့ပဲကာမဘဝရှိလျင်ဇာတိစနစ်ကပေါက်ရောက်လာသောတိပင်ဟာဒီနေ့မှမချို့ဧကံလဲကြသလိုပဲဇာတိတရားထင်ရှားဖြစ်တဲ့တတ္တဝါဤခန္ဓာမှာမချို့ဧကံဇရာမရဏဆိုသိတော့မေးခွန်းမရှိခုနစားလုထားတာလေးပဲလောလောဆယ်ဖတ်ထားပါဒါတော့မှပဲမေ့ခြင်းမေ့မှာ